ဒီဒီရန်ကုန်ရန်ကုန်မြို့ပြင်ဒီတောင်တကုန်ဆိုရဲနေရာနေဝဲကိုလည်းအဲဟိုတကုန်တက္ကသိုလ်ကနေပဲရတယ်ဝဲရပြီးတော့မှဒီ journalist လောကထဲကိုစပြီးရောက်တာပေါ့နော်အခုလက်ရှိမှာတော့ထပ်တော့အဲ BBC Media Action ရလူငယ် Radio အစီအစဉ်မှာလုပ်တယ်ဆိုတော့လူငယ်တွေနဲ့အများအားဖြင့်တွေ့နေရတယ်ဆိုလိုတာဟိုလူငယ် Radio အစီအစဉ်လုပ်တဲ့အတွက်ဟိုအထူးသဖြင့်အဲဒီလက်ကလူငယ်တွေနဲ့အများအားဖြင့်တွေ့ပြီးတော့မှသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေနောက်သူတို့ပတ်ဝန်းကျင်ကိုဘာတွေကောင်းမှုလုပ်နိုင်လဲဆိုတဲ့ဟာတွေကိုအများအားကိုကမေးမြန်းနေရတဲ့အတွက်လူငယ်တွေနဲ့တစ်ချိန်လုံးဖြည့်တွေ့နေရတယ်။အဲ့ဒီအတွက်ကိုကလူငယ်တွေမှာဘာအခက်အခဲရှိလဲဆိုတာသိသွားတယ်။ခုမှဆိုပါစို့ဒီလက်ကလူငယ်တွေဆိုရင်ဟိုသတင်းချက်လက်ရတာအရင်အားနေတယ်။ဆိုတော့သူတို့တခုသင်တန်းနေပါလေရန်ကုန်မှာရှိနေတော့မှသူတို့တွေမသိနိုင်ဘူး။အဲ့လိုမျိုးအခက်အခဲတွေသူတို့ရှေ့ကသွားတွေ့ရတာပေါ့နော်။နောက်သူတို့ရန်ကုန်လာပြီးသင်တန်းနေပါလေတက်နေတော့မှဟိုမသွားရဲမပြောရဲမဆူရဲအဲ့ဒါတွေဖြစ်တယ်။သူတို့မှလည်းရေချင်းနေရှိရတဲ့အနေမှာသူတို့မျိုးဖြစ်နေတဲ့ဟာတွေကိုလူထဲမှာသွားရဲပြောရဲဆိုရဲပေါ်ထုတ်ရအောင်ဆိုပြီးတော့မှစီစဉ်တစ်ခုလုပ်လိုက်တယ်။အဲ့ဒါဘာလဲဆိုတော့ community reporting လို့ခေါ်တယ်။ကိုရက်ရွာဒေသမှာရှိတဲ့ပြဿနာတွေကိုကိုတိုင်ဆက်လက်တွေကိုသတင်းထံသားတွေပေးပို့တာပေါ့။အဲ့ဒါဆိုလူငယ်တွေကဘာဖြစ်လာလဲဆိုတော့သူတို့ရက်ရွာမှာဘာတွေအခက်အခဲဖြစ်နေလဲ။နောက်အစိုးရတာဝန်ရှိသူတွေကိုဘယ်လိုမျိုးပြောရမလဲဆိုတဲ့ဟာတွေသူတို့ရပါတယ်။ဥပမာတစ်ခုဆိုရင် PR တိုင်းမှာအဲ့လုတ်ခဲ့တဲ့ရက်ရွာအခြေပြုသတင်းပေးပို့တဲ့ဟာဆိုရင်ရွာမှာသူကအင်ဖော်ရီဒီမြို့ပေါ်တက်ပြီးတော့မှအိမ်အကူလုတ်တဲ့ကောင်မလေးတွေရှိတယ်။အိမ်ကောင်မလေးတွေကအဆင်မပြေလို့သူ့ရွာကိုသူပြန်ရောက်နေတယ်။အဆင်မပြေဘူးဆိုတော့မှထမင်းနေဆိုရင်အေးခဲနေရာကြီးကျွေးရတာလို့တစ်ခါတည်းထမင်းမကျွေးပဲထားတာလို့အဲ့လိုမျိုးအိမ်ရှင်တွေကအဲ့လိုမျိုးဆက်ဆံခံရတဲ့အတွက်မပြောဘဲနဲ့ကိုယ့်ရွာကိုပြန်ရောက်ပြီးတော့မှရွာရဲ့လယ်အလုပ်ကိုပဲလယ်လုတ်ကိုင်းလုတ်ကိုပဲလုတ်ကိုပြန်ရောက်တဲ့လူငယ်တွေရှိတယ်။တချို့လူငယ်တွေကလည်းအိမ်ရှင်ကအဆင်ပြေတယ်အစင်ပြဲတဲ့သူကခေါက်ခေါက်ခါခါပြန်လိုက်သွားလိုက်အင်ဂျင်စီပြန်လိုက်ရွာကိုလာလဲလိုက်အဲ့လိုမျိုးအစင်ပြဲရဲ့လူတွေလည်းရှိတယ်။ရှိတော့သူကအဲ့အကြောင်းကိုအစီအစဉ်လုပ်ချင်တယ်လို့ပြောတယ်။ပြောတော့ထက်တူကနေမှသူတို့ကိုအဲဘယ်လိုမျိုးအစီအစဉ်လုပ်ရလဲဘာလဲညာလဲဆိုတော့တင်ပေးပြီးတော့မှသူကိုယ်တိုင်အဲ့သူ့ရွာလူတွေကိုတခြားမေးမြန်းပြီးတော့မှဒီထက်တူကိုပြန်ပြီးမှအစီအစဉ်လေးပြန်ပေးပို့တာပေါ့နော်။အဲ့မှာဘာတွေ့ရလဲဆိုတော့ဒီအစီအစဉ်လုပ်တဲ့ကောင်မလေးတွေဒီအရာတိုင်းမှာနေတယ်။ရိုးရိုးတမ်းတမ်းလူငယ်ပဲဖြစ်တယ်ဆိုပေမဲ့သူပတ်ဝန်းကျင်မှာရှိတဲ့အခက်အခဲကြေညာတွေကိုသူကိုယ်တိုင်တရားလုပ်ပြီးတော့မှဒီ video အစီအစဉ်ကိုပေးပို့ရတဲ့အဲ့အခက်အခဲတွေကဒီအစိုးရတာဝန်ရှိသူတွေရောသူတို့နားထဲကိုပြန်ပြီးမှကြားရတာပေါ့လေအဲ့လိုကြားရတဲ့အတွက်သူရွာအတွက်လည်းအကျိုးရှိရဲ့နောက်ပြီးတော့သူ့အတွက်လည်းငါလည်းလုံနိုင်တာပဲဆိုတဲ့ဟာမျိုးရတာပေါ့လေဆက်ဆိုရင်လည်းဒီရန်ကုန်ရဲ့တကယ်မြို့ပြင်ကနေကြီးလာတယ်ကြီးလာတဲ့အတွက်အဲ့မြို့ပြင်ပတ်ဝန်းကျင်မှာလူငယ်တွေဘယ်လိုမျိုးနေကြထိုင်ကြလဲသူတို့တွေအလုတ်ကန်ခွင်းလန်းနဲ့ပတ်သက်ပြီးဘယ်လောက်ခက်ခဲကြလဲဒါယူကိုကသင်္ကုမျက်စိနဲ့မြင်နေရတယ်။ဘာပို့ပြီးမှခံစားရလဲဆိုဘာပို့ပြီးလှုပ်ချင်နေလဲဆိုတော့သူတို့တွေဒီချက်ပို့ပြီးမှလူငယ်တွေရဲ့အတန်ဒီချက်ပို့ပြီးကြဲကြဲလောင်လောင်ထွက်လာအောင်လို့ဟိုလုံမယ်ဆိုပြီးမှစိတ်ထဲမှာငိုနေရရှိပြီးသားဒီတန်းနောက်ဆက်လုပ်ထဲကဘာဖြစ်လို့သူတို့တွေကအဲ့လိုမပြောရဲမဆိုရဲဖြစ်ရတာလဲပေါ့လေ။နောက်လူကြီးရက်ွက်လူကြီးလာပြီးဆိုရင်တော့မှသင်္ကုယူကျိုးပြီးမှအဲ့လိုမျိုးနေနေရတဲ့ဟာကြီးကအစင်မပြောကိုကိုကလည်းအဲ့လိုနေရာနဲ့ကြီးလာတယ်။နောက်ကြေးလက်ဒီမှာလည်းဒီလိုမျိုးဒီမပြောရဲမဆိုရဲလူငယ်လေးတွေရှိတယ်ဆိုတော့ဒါတွေကိုတိချက်ပို့ပြီးမှလူငယ်အတန်ကြားပြီးသူတို့ရဲ့ရွာလေးတွေပို့ပြီးမှအစဉ်ပြေအောင်ထိရှောက်ပြီးထက်ရက်ဒီအလုတ်ကိုင်းနောက်ကြကိုလုံနေတဲ့ရေဒီယိုအစီအစဉ်ကိုအသုံးပြုပြီးမှသူတို့တွေကိုပို့ပြီးကြွန်အားပေးသွားဖို့ပဲဟဲ့ပြောနေခါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.comburmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်